ရခိုင်ပြည်နယ်ကအနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်မှာစစ်ကောင်စီကနေခံထားတဲ့အုပ်ချုပ်ရေးမှုတအူဒီကနေ့မနက်ပိုင်းကဓာတ်ထုတ်ခံရပြီးတော့တေဆုံးသွားတယ်လို့အမ်းမြို့မှာရဲစခန်းကပြောပါတယ်။တေဆုံးသွားတဲ့အုပ်ချုပ်ရေးမှုဟာစစ်တပ်အာဏာမသိမ်းခင်တုန်းကမှုကင်းသတင်းတောက်တအူဖြစ်ပါတယ်။ဆရာနာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်တပ်ကသူ့ကိုအမ်းမြို့နယ် ုချုပ်ရေးမှူးတဦးကိုဒီနေ့မနက်ပိုင်း9နာရီလောက်မှာလူနှစ်ယောက်လာပြီးတော့ဓာတ်နဲ့ထိုးသွားတယ်လို့အန်ဒီသာကန်တွေကပြောပါတယ်။တည်ဆုံသွားသူဟာအမ်မြူနယ်အမှတ်5ရပ်ကွက်အုပ်ချုပ်ရေးမှူးဖြစ်ပြီးတော့နေအင်းကြီးကစစ်မှုထမ်းအောင်ရုံးအနီးမှာဓာတ်ထုတ်ခံပြီးတည်ဆုံသွားတာဖြစ်တယ်လို့အန်တက်ကြွလှုပ်ရှားသူကိုမျိုးလင်ကပြောပါတယ
်။အတော့တော့ရတဲ့နေရာကလည်းအမှတ်5ရပ်ကွက်ပေါ့နော်။အတော့တော့ရတဲ့အုပ်ချုပ်ကလည်းအမှန်ကရပ်ကွက်အုပ်ချုပ်ရေးမှူးပေါ့။အဲဆိုခဲ့ရတဲ့နေရာကတော့လေစိတ်မုံထောင်းဟုံးယုံနဲ့အဒီအမှန်ကအုပ်ချုပ်ရေးမှူးသူပိုင်တဲ့အင်းအဲ့ဒီမကူကြောမှာတော့ထုတ်ခံရတယ်လို့သိတယ်ပေါ့နော်။အာဆိုလာကနှစ်ဦးတော့အကွင်အပြင်းတွေ့ရတယ်ပေါ့နော်။နှစ်ဦးထိုးတယ်ပေါ့နော်။နှစ်ဦးထိုးတဲ့အခါမှာနောက်ကတရားစီကတရားထိုးတယ်လို့သိရတယ်ပေါ့။အဲ့ဒီထိုးခါရတဲ့နေရာတဲ့အမျိုးမကြီးစခန်းထဲလည်းမဝူးဘူးပေါ့ပေါ့။အမင်းတော့ပါသိတယ်ပေါ့နော်
။အမျိုးနဲ့အမှတ်5ရပ်ကွက်အုပ်ချုပ်ရေးမှူးဒါထိုးခံပြီးတည်ဆုံသွားတာမှန်ကန်တယ်လို့လည်းအမျိုးမရဲစခန်းမှူးကဗီဒီယိုကိုအတည်ပြုပြောဆိုခဲ့ပေမဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့အသေးစိတ်ပြောဆိုတာတော့မရှိခဲ့ပါဘူး။အဲ့ဒီဓာတ်ထုတ်ခံပြီးတည်ဆုံသွားတဲ့အုပ်ချုပ်ရေးမှူးဥပိုင်ပိုင်ဟာစစ်တပ်အာဏာမသိငင်ကလေးကမူကင်းတဲ့တော့လုတ်ကင်ခဲ့ပြီးတော့အာဏာသိမ်းပြီးနောက်ပိုင်းမှာတော့သူ့ကိုစစ်တပ်ကအမ်မြူနဲ့အမှတ်5ရပ်ကွက်အုပ်ချုပ်ရေးမှူးအဖြစ်ခန့်လိုက်တာဖြစ်တယ်လို့လည်းအန်တက်ကြွလှုပ်ရှားသူကိုမျိုးလင်က VOE ကိုပြောပါတယ
်ပထမတော့သူအုပ်ချုပ်ရေးမှူးမဖြစ်ခံတော့သူကမှုခွက်ကတန်းဆောင်ဆိုပြီးလောက်တာရှိတယ်ပေါ့နော်အဲ့ဆက်အာဏာသိတဲ့အခါမှာလည်းစိတ်တက်ကလည်းဒီဗိုင်းလေးနဲ့ဆက်တဲ့အောက်ဆောင်မှုတွေထဲမှာတူပါလာတယ်ပေါ့အမျိုးတွေမှာပထမအောက်ဆောင်အောက်ဆောင်မှုတွေဆက်တဲ့အချိန်မှာတူပါလာတယ်ပေါ့စိတ်တက်ကသူလူရတဲ့ဒီကိုဆက်တဲ့အချိန်မှာအဲ့ဒီဘုတ်တူဆုံးသွားတဲ့အမှန်ငယ်ရောက်ကအောက်ဆောင်ဥပိုင်ပိုင်ကနေပြီးတော့စိတ်ကုန်စီကဆက်တဲ့အချိန်မှာအမှန်ငယ်ရောက်ကအောက်ဆောင်မှုပြိလာတယ်ပေါ့နော
်အောက်ဆောင်မှုကိုဓာတ်နဲ့ထိုးသွားတဲ့သူဖမ်းမမိသေးသလိုဘသူဘဝဆိုတာလည်းအတိအကျမသိရသေးပါဘူးရခိုင်မြို့နယ်မှာရခိုင်လက်နက်ကိုင်အေအဖွဲ့နဲ့မြန်မာစစ်တပ်ကြားစီးရီးတက်မှနေသလိုအမ်းမြို့ပေါ်မှာလည်းပြီးခဲ့တဲ့လကတနက်ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်မှုတွေမြင့်တက်ခဲ့ပါတယ်။မြို့ပေါ်ရက်ကအထူးသဖြင့်မြန်မာစစ်တပ်တိုင်းဌာနချုပ်ချေဆက်ရမြို့မှာအခုလိုအုပ်ချုပ်ရေးမှုတူအသက်ခံရတာကြောင့်အမ်းဒေသခံတွေရဲ့စိုးရိမ်မှုတွေပိုကြီးလာတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။